တော်တာရှင်များခင်ဗျာအင်ဒိုနီးရှားနိုင်ငံကိုအလဲပတ်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ကဂျကာတာမြို့မှာဒီကနေ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟာဆန်ဝီရာယူတာနဲ့တွေ့ဆုံခဲ့ရမှာမြန်မာနိုင်ငံအတွက်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပေါ်ထွက်လာစေဖို့အင်ဒိုနီးရှားနိုင်ငံကဘာတွေများလှုံ့ဆော်ပေးနိုင်မလဲဆိုတာအဓိကထားဆွေးနွေးကြပါတယ်မြန်မာပြည်သူတွေပြည်내ချုပ်ချက်ခံရတာကိုဒီအတိုင်းကြည့်နေလို့မဖြစ်နိုင်ဘူးလို့လည်းဝန်ကြီးရိုက်စ်ကပြောကြားခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံအနေနဲ့ကတော့စစ်အာဏာရှင်စနစ်ကနေဒီမိုကရေစီကိုအတွင်ကူးပြောင်းခဲ့တဲ့အတွေ့အကြုံရှိခဲ့တာမို့ဓာရီကိုဝေမျှပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်တဦးက VOA ကိုပြောကြားခဲ့ပါတယ်။ဦးသွန်းလင်ထွန်းကဆက်ပြီးတင်ပြပါရမယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာဆန်ဝီယာယူရာနဲ့တွေ့ဆုံခြင်းမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကွန်ဒိုလီဇာရိုက်ကဒီလအစောပိုင်းအတွင်းမြန်မာနိုင်ငံကိုအင်ဒိုနီးရှားသမ္မတကြီးတွားရောက်လဲပတ်ခဲ့ခြင်းကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုမေးမြန်းခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဒေါက်တာဒက်ဆရာဘခရာက VOA ကိုပြောပြပါတယ်။
Minister Vilayuda gave the kind of information of the results of the visit and the next step in which
Indonesia နိုင်ငံသားဝန်ကြီးဝီရာယူရအနေနဲ့တော့သမရဆူဆီလိုဘန်ဘန်ယူရိုယိုနိုရဲ့ခီးစဉ်မှာရလဒ်တစ်ခုအဖြစ်မြန်မာနဲ့ Indonesia နှစ်နိုင်ငံပူးတွဲကော်မရှင်တရက်ကိုဖွဲ့စည်းနိုင်ခဲ့ကြောင်းအဲ့ဒီပူးတွဲကော်မရှင်ဆွေးနွေးပွဲကိုလာမယ့် April လမှာထပ်ပြီးကျင်းပနိုင်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်နိုင်ငံပူးတွဲကော်မရှင်ဟာကုန်သွယ်ရေးစီးပွားရေးစတာတွေအပြင်နိုင်ငံရေးအရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပါပြုလုပ်သွားဖို့ကြေကြေပြန့်ပြန့်ရည်ရွယ်ထားတာဖြစ်ကြောင်းလဲဒေါက်တာဒက်ဆရာဘခရာကရှင်းပြပါတယ
် And in this regard Indonesia could lend its experience to Myanmar as we had some similarities
အင်ဒိုနီးရှားနိုင်ငံအနေနဲ့ဆီအာနာရှင်နိုင်ငံတစ်ခုအဖြစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့အတွေ့အကြုံရှိခဲ့ပြီးဖြစ်တာမို့ဒီလိုနှစ်နိုင်ငံပူးတွဲကော်မရှင်ဆွေးနွေးပွဲတွေကနေတဆင့်မြန်မာနိုင်ငံကိုအတွေ့အကြုံတွေဝေမျှပေးနိုင်လိမ့်မယ်လို့ယူဆကြောင်းဒေါက်တာဒက်ဆရာကပြောကြားထားတာပါမြန်မာစစ်အစိုးရအနေနဲ့အင်ဒိုနီးရှားနိုင်ငံကိုစန့်ကျင်ဘက်ဖိအားပေးနေတဲ့နိုင်ငံတစ်ခုအဖြစ်မြူဆတဲ့အပြင်စစ်ဗိုလ်ချုပ်ဟောင်တူလည်းဖြစ်ခဲ့မှုတဲ့သမရယူရိုယူနိုအနေနဲ့လည်းမြန်မာစစ်ကောင်းဆောင်အနေနဲ့နားလည်မှုပုံမှုရရှိထားတဲ့အတွက်ပြောဆိုဆက်ဆံတဲ့နေရာမှာပိုပြီးထိရောက်မှုရှိတယ်လို့ယူဆကြောင်းလည်းသူကပြောပြပါတယ
် One of the other important advantages when two generals speak among themselves they would have
ဒီနေရာမှာအဓိကအားသာချက်ကတော့စစ်တပ်ဗိုလ်ချုပ်ကြီးတွေအချင်းချင်းမို့သူတို့ချင်းတွေ့ဆုံပြောဆိုကြရမှာတစ်ဖက်နဲ့တစ်ဖက်ပိုပြီးသဘောပေါက်နိုင်တဲ့အပြင်တိုးတက်မှုတွေရအောင်ဘယ်လိုလုပ်သွားမလဲဆိုတာကိုပါသိနိုင်စွမ်းရှိကြပါတယ်လို့ဆိုပါတယ်။အခုအမေရိကန်နိုင်ငံသားဝန်ကြီးကွန်ဒိုလီဇာရိုက်နဲ့တွေ့ဆုံရမှာတော့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာစေဖို့အတွက်ဘယ်လိုအကောင်းဆုံးနည်းလမ်းတွေရှာကြံသွားရမလဲဆိုတာကိုပါဆွေးနွေးခဲ့တယ်လို့ဆိုပါတယ်။
Not only US Indonesia but there are also some other key players in the region
မြန်မာနိုင်ငံဒီမိုကရေစီပေါ်ထွန်းရေးမှာအင်ဒိုနီးရှားအာဆီယံနဲ့အမေရိကန်ပြည်ထောင်စုတွေမကပဲဒေတာရင်းကတခြားအင်အားကြီးနိုင်ငံတွေရဲ့အခမ်းအနားတွေဟာလည်းအရေးကြီးတာမို့ဒီလိုနိုင်ငံကြီးတွေရဲ့ဩဇာတွေကိုပါဆွဲဆောင်အသုံးချနိုင်ရေးနည်းလမ်းရှာခဲ့ကြပါတယ်အင်ဒိုနီးရှားနိုင်ငံရှာခဲ့ကြပါတယ်လို့အင်ဒိုနီးရှားနိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဒက်ဆရာဘခရာကပြောကြားထားတာပါအမေရိကန်နိုင်ငံသားဝန်ကြီးကွန်ဒိုလီဇာရိုက်ကတော့မြန်မာနိုင်ငံကပြည်သူတွေဖိနှိပ်ခံရတာကိုဒီတိုင်းကြည့်နေလို့မဖြစ်နိုင်တော့ကြောင်းအခုတွေ့ဆုံပွဲမှာအလေးပေးပြောကြားသွားခဲ့ပါတယ်